ကချင်ပြည်နယ်မိုးမောက်မြို့နယ်မြကြီးနားဗမော်လန်းတစ်လျှောက်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်း၄ခုကို KIA ကကြာသပတေးနေ့မနက်ပိုင်းကတပြိုင်နက်တည်းတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။နွယ်လန်းအခြေဆိုင်ခမရ438တပ်စခန်းနဲ့အမှတ်616ဒုံးတရင်ကိုလည်းညနေပိုင်းမှာသိမ်းယူနိုင်ခဲ့ပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနေတိုက်ခိုက်တာမရှိဘဲနဲ့ကင်းထောက်လေယာဉ်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစုံဝင်းလိုင်းပြောပြပေးပါမယ်။
ဒီလ21ရက်နေ့ကြာသပတေးနေ့မနေ့ပိုင်းကမိုးမောက်မြို့နယ်မြကြီးနားဗမော်လန်းတလျှောက်ကမြို့သစ်ကုံလော်နွယ်လန်းနဲ့နောင်ကွန်တို့မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့တာပါကြာသပတေးနေ့မနေ့ပိုင်းမှာတော့မိုးမောက်မြို့နယ်တွေကတပ်စခန်းတချို့ကိုသိမ်းယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်မနေ့ကတော့ဟိုနွယ်လန်းပခါလေးတုံးရှိသိန်းတာနော်အဲ့ဒီနွယ်လန်းနဲ့နေနေကရဲ့ရှိနေတဲ့သူတို့ရဲ့ rocket စခန်းကိုခေါ်တော့ခမရ616အဲ့ဒီခန်းတင်းတာအဲ့ဒါနှစ်ခုဖြစ်ပါတယ်မနေ့ကတင်းတာတော့အေးမုံမောက်မြင့်မြင့်မုံမောက်ပဲ9နိုင်ရင်6နိုင်ရင်ချင်းလောက်မှာပဲဖြစ်ပါတယ်တနင်္ဂနွေတိုက်ပွဲဖြစ်ပြီးမှညနေပိုင်းမှာတင်းလို့ရတာ
နွယ်လန်းအခြေဆိုင်ခမရ438ဟာကျန်းအီဌာနချုပ်လိုင်ဇာအနည်းရှိစစ်ကောင်စီတပ်စခန်းတွေကိုရိတ်ခါနဲ့လက်နဲ့ခဲယံပို့ဆောင်ပေးနေတဲ့အရေးပါတဲ့တပ်စခန်းဖြစ်သလိုအမ616ဒုံးတက်ရင်ကလည်းမြစ်ကြီးနားဗမော်လန်းကိုထိမ့်ချုပ်ရေးအတွက်အရေးပါတဲ့တပ်စခန်းတွေဖြစ်ပါတယ်ဒီစခန်းတွေကို KIA ကတိုက်ခိုက်ချိန်မှာစစ်ကောင်စီဘက်ကလေကြောင်းကပြန်လည်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီကနေ့တိုက်ပွဲဆက်လက်ဖြစ်ပွားတာရှိမရှိကိုတော့ဗိုလ်မှူးကြီးနော်ဘူးကသူခီးလွန်နေတဲ့အတွက်အဆက်အသွယ်မရကြောင်းပြောပါတယ်
လုံးလုံးစေကျွန်တော်ဘာမှတရင်မရဘူးကျွန်တော်လည်းဟိုလိုင်းရှိတဲ့ဘက်ကိုသွားနေတာအခုမှပြန်ဝင်လို့ကျွန်တော်လည်းပြန်နေလာရမှာ
မိုးမောက်ဒေတာကန်တူကတော့ဒီကနေ့မှာတိုက်ပွဲဖြစ်ပွားတဲ့အတန်မကြားရကြောင်းနဲ့ဒေတာရင်းအခြေအနေကိုအခုလိုပြောပြပါတယ
်ဒီကနေ့ကမင်းကြီးကတော့မရှိဘူးဟိုအနောက်ကတော့မကြားရဘူးဒီနေ့အဲ့လုံကမှလင်းကချလာတော့အစားရတာမှခေါက်နေသွားပြီတော့နောက်ကိုရေဟိုကမင်းအင်းတင်းရနေစက်ပုံစခုံရအဲ့ဒီတကင်းတုတ်ကြံကြလားစက်ပုံစခုံခုံလောမြစ်ကနေနေစက်ဘယ်လိုလဲဘယ်လိုမှလက်တင်ချင်းချင်းချက်ချောရတင်ထားတယ
်မြို့တင်မှာစစ်ကောင်စီရဲ့ခမရ320ကုံလောမှာခမရ380နဲ့နောင်ကွန်မှာအမ380အမြောက်တိုက်ရင်တို့တည်ရှိနေတာဖြစ်ပါတယ်မနေ့ကြာတာပရိနေမနေ့ပိုင်းမှာတော့ KIA ဌာနချုပ်လိုင်ဇာအနီးရှိနာဖို့စခန်းနဲ့အဲ့ဒီစခန်းအနီးကကာကင်းစခန်းတချို့ကိုလည်း KIA ကသိမ်းယူခဲ့ပါတယ်။နာဖို့စခန်းကိုတော့ဒီလ18ရက်နေ့ကစတင်တိုက်ခိုက်ပြီး9ရက်အကြာမှာသိမ်းယူခဲ့တာဖြစ်ပါတယ်။နာဖို့စခန်းဟာ1989ခုနှစ်မှာ KIA ကလက်လွတ်ခဲ့တဲ့သူတို့ရဲ့ဌာနချုပ်နေရာဟောင်းဖြစ်ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီလ9ရက်နေ့ကစတင်ပြီးဌာနချုပ်လိုင်ဇာအနီးနဲ့မြစ်ကြီးနားဗမော်လန်းတလျှောက်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာဌာနချုပ်လိုင်ဇာအနီးကအရေးကြီးတဲ့စစ်ကောင်စီတပ်စခန်းအားလုံးနှိပါလောက်အပါအဝင်စုစုပေါင်းတပ်စခန်းကြီးငယ်40ခန့်ကိုသိမ်းယူထားခဲ့ပြီးဖြစ်ပါတယ်ခင်ဗျ